တော်ရရှိမြတ်ခင်ဗျာကြောချင်းကအင်းနီဂျန်နိုင်ငံကြားနိုင်ငံအရာဆန့်ကျင်ဘက်လာရွာကိုနှစ်နှင်းငယ်အတွင်းမှာရုတ်တရက်ပြောင်းလဲသွားကြတဲ့နိုင်ငံတွေထဲမှာမြန်မာနဲ့ထိုင်းလောင်မြန်ဆန္ဒမျိုးဟာအလွန်ရှားပါးတဲ့ဖြစ်ရပါလို့အစချီပြီးမေလ3ရက်နေ့မနေ့ကထုတ်ဝေတဲ့ကိုရီးယားဟာရယ်သတင်းစာမှာမြန်မာနဲ့ထိုင်းနေရာအပြောင်းလဲဆိုတဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကချူလောင်လောင်ကွန်းတက္ကသိုလ်ကပမောက်ခထစ်တီနန်ပေါင်ဆူဒီရက်ရဲ့ဆောင်းပါးကိုဖော်ပြထားပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်း90ကြာစစ်အာဏာရှင်စနစ်ကျော်လွန်ခဲ့ပြီးဒီမိုကရေစီအစိုးရစနစ်ကိုပြန်အကောင်အထည်ဖော်ခဲ့ပြီးအရင်ကနိုင်ငံရေးအကျဉ်းသားဖြစ်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရတရပေါ်ပေါက်နေပါပြီ။ထိုင်းနိုင်ငံကတော့စန့်ကျင်ဘက်အနေနဲ့10နှစ်အတွင်းမှာအရသာရွေးကောက်တင်မြှောက်တဲ့အစိုးရကိုဖယ်ရှားပြီးစစ်အာဏာရှင်စနစ်လက်အောက်ကို2006မှာတစ်ကြိမ်2014မှာတစ်ကြိမ်နှစ်ကြိမ်တိုင်တိုင်ကြာရောက်ခဲ့ပြီးဖြစ်နေပါပြီလို့မြန်မာနဲ့အင်္ဂလိပ်ချင်းထိုင်းနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကိုရှင်းပြရေးသားထားပါတယ်။ဆောင်းပါးမှာမြန်မာစစ်အစိုးရဗိုလ်ချုပ်ကြီးတွေကအဆင့်90ဆင့်ပါတဲ့နိုင်ငံရေးလမ်းပြမြေပုံကိုရေးဆွဲခဲ့ပေမဲ့အတိုက်ခံနိုင်ငံရေးသမားတွေကိုဖမ်းဆီးထောင်ချတာဆန္ဒပြတဲ့တန်ဃာတွေကိုပြစ်ခတ်တာဒေါအောင်ဆန်းစုကြည်နဲ့ NLD ခေါင်းဆောင်တွေကိုနေအကျဉ်းချုပ်ထားတာတွေကိုနောက်ထပ်6နှစ်လုံးလုံးလှုပ်ဆောင်ခဲ့ကြတဲ့အကြောင်းဒါပေမဲ့စစ်ဗိုလ်ချုပ်ကြီးတွေဟာအကြမ်းဖက်မှုနဲ့ဖိနှိပ်မှုတွေနဲ့အာဏာကိုကြာကြာဆုပ်ကိုင်ထားလို့မရနိုင်ပဲနိုင်ငံတကာပိတ်ဆို့အရေးယူမှုတွေနဲ့အထူးကြံမှုတွေကြောင့်အစိုးရပြုလဲတော့မဲ့အခြေအနေကိုရိတ်စားမိလာခဲ့တယ်လို့ပါမောက်ခထစ်တီနန်းကရေးပါတယ်စစ်တပ်အနေနဲ့ကြိုတင်တွေးမှတ်ထားခဲ့တာက2011ကစတင်ခဲ့တဲ့စီးပွားရေးနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဟာဒီလောက်အချိန်ဟုန်မြန်ဆန်ပြီးနောက်ကျောင်းပြန်ဖို့ဆိုတာအဖို့အခမတွေးဝင်စရာအလွန်ကြီးမားနေလိမ့်မယ်ဆိုတဲ့အချက်ပါလို့ရေးသားထားပါတယ်။ထိုင်းစစ်တပ်ကလက်ရှိရေးဆွဲနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေဟာစစ်တပ်အာဏာခိုင်မြဲရေးအတွက်ဖြစ်ပြီးနိုင်ငံရေးမတည်ငြိမ်မှုတွေတောက်လျှောက်ဖြစ်နေတဲ့အခြေအနေဖြစ်နေတဲ့အကြောင်းမြန်မာစစ်တပ်နှစ်ပေါင်း90ကြာမှရတဲ့သင်ခန်းစာကိုထိုင်းစစ်တပ်အနေနဲ့မြန်မြန်ဆန်ဆန်သိမြင်သဘောပေါက်လာဖို့သာမျှော်လင့်မိကြောင်းဆောင်းပါးကိုအဆုံးသတ်ထားပါတယ်။အမေရိကန်နဲ့မြန်မာအစိုးရတွေအနေနဲ့ဘယ်လိုမူဝါဒတွေနဲ့ပဲရှေ့ဆက်ဖို့ဆုံးဖြတ်ကြပါစေ။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးလုပ်ငန်းဟာပိုပြီးတော့ရှုပ်ထွေးခက်ခဲနေမှာပဲဖြစ်တယ်လို့အစချေပြီးမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးပျော်စရာအချိန်ကာလကျော်လွန်သွားပြီဆိုတဲ့ကောင်းစည်းပေးထားတဲ့ဆောင်းပါးတစ်ပုဒ်ကိုဧပြီလ30ရက်နေ့ဝါရှင်တန် DC မှာထုတ်ဝေတဲ့ The Diplomat သတင်းကြော်နယ်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတအိုဘားမားလက်ထက်နိုင်ငံခြားရေးမူဝါဒဟာလက်တွေ့ကျတဲ့အကောင်းမြင်ဝါဒပဲရောက်မရောက်ပညာရှင်တွေကြအငင်းပွားနိုင်ပေမဲ့လို့သမ္မတအိုဘားမားရဲ့အကောင်းမြင်နိုင်ငံခြားရေးမူဝါဒကိုအကောင်းဆုံးသရုပ်ဖော်သက်တည်ပြနေတဲ့နိုင်ငံကတော့မြန်မာနိုင်ငံပဲဖြစ်ပါတယ်လို့ဆောင်းပါရှင်ဟယ်ရီခရစ်စာကရေးသားထားပါတယ်။သမ္မတအိုဘားမားနဲ့ဒေါအောင်ဆန်းစုကြည်တို့ဟာလက်တွေ့ကျတဲ့လှုပ်ဖော်ကိုင်ဘက်တွေဖြစ်ပြီးစိတ်ကူးယဉ်ဆန်းဆန်းအခြေအနေကောင်းတဲ့အဆုံးသတ်ခဲ့တဲ့အကြောင်းဒါပေမဲ့မြန်မာနိုင်ငံမှာရှေ့ဆက်ပြုပြင်ပြောင်းလဲရေးတွေလုပ်မယ်ဆိုရင်မြန်မာရောအမေရိကန်တို့ပါအလွန်ခက်ခဲတဲ့ရှေ့မတိုးနောက်မဆုတ်တာအခြေအနေတွေကိုမလွဲမသွေရင်ဆိုင်ရဖို့ရှိနေကြောင်းရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့အစိုးရအုပ်ချုပ်ရေးအာဏာကိုတပ်မတော်နဲ့ခန့်ဝေးဝေးမှထိန်းထားပေမဲ့လို့ရေရှည်တည်ရန်ပြီးတော့အားလုံးပါဝင်တဲ့အစိုးရတရက်ဖြစ်လာဖို့လည်းအရေးကြီးကြောင်းသတိပေးဖို့လိုမယ်လို့ဆောင်းပါရှင်ကဆိုပါတယ်။မြန်မာနိုင်ငံရဲ့အနာဂတ်အတွက်အရေးပါတဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးစနစ်တစ်ခုပေါ်ထွန်းလာရေးအတွက်အမေရိကန်အစိုးရအနေနဲ့ဒေါအောင်ဆန်းစုကြည်နဲ့သာမကမြန်မာတပ်မတော်နဲ့လည်းဆက်ဆံရေးကောင်းအောင်ဆောင်ရွက်သင့်ပြီးသမရနဲ့အမေရိကန်ကွန်ဂရက်လွှတ်တော်တို့ကဒီလိုဆက်ဆံနိုင်မှုကန့်သက်ချက်တချို့ကိုဖြေလျှော့တဲ့နယ်လို့လဲဆောင်းမရှင်ကတိုက်တွန်းထားပါတယ်အခုဒီဘက်မှာနောက်ထပ်သတိထားမိတဲ့သတင်းစာဆောင်းမတွေထဲမှာ Asia Sentinel သတင်းစာမှာဖော်ပြထားတဲ့ NLD အစိုးရအတွက်ရှေ့တိုးနောက်ဆုတ်ခဲ့တဲ့မြစ်ဆုံရေကာတာစီမံကိန်းဆိုတဲ့ဆောင်းမကိုလဲကောက်နှုတ်ပြောပြလိုပါတယ်မြစ်ဆုံစီမံကိန်းဟာ NLD အစိုးရအတွက်ခက်ခဲတဲ့မူဝါဒဆန်းသတ်မှုဖြစ်ပြီးပြန်ဆမလားအပိတိုင်အဆုံးရက်ဆိုင်မလားဆိုတဲ့အချက်ဟာတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးအတွက်အဓိကပြဿနာဖြစ်လာစရာရှိတယ်လို့ရေးသားထားပါတယ်အရင်သမရဟောင်းဦးသိန်းစိန်ကသူ့သမရသက်တမ်းတစ်လျှောက်မြစ်ဆုံစီမံကိန်းကိုရပ်ထားမယ်လို့ဆုံးဖြတ်ခဲ့တဲ့အတွက်ကဘာပေါ်မှာ15ခုမြောက်အကြီးမားဆုံးဖြစ်လာမယ့်မြစ်ဆုံရေကာတာစီမံကိန်းအနာဂတ်ကိုဆုံးဖြတ်ရေးဟာ NLD အစိုးရရဲ့လက်ထက်ကိုရောက်ရှိနေပြီဖြစ်တဲ့အကြောင်းဒီဆုံးဖြတ်ချက်ဟာမြစ်ဆုံစီမံကိန်းတစ်ခုတည်းကသာမက NLD အစိုးရအနေနဲ့တစ်ခုတည်းသောအချုပ်အခြာအာဏာပိုင်အဖွဲ့အစည်းအဖြစ်အများကယုံကြည်မှုကိုပါဆုံးဖြတ်ပေးမယ့်ကိစ္စဖြစ်ကြောင်းဒီဆောင်းပါးမှာရေးသားဖော်ပြထားပါတယ်အခုနောက်ဆုံးတင်ပြလိုတဲ့သတင်းစာဆောင်းပါးတစ်ခုကတော့မေလ3ရက်နေ့မနေ့ကထုတ်ဝေတဲ့ The New York Times သတင်းစာကြီးမှာပါတဲ့ဒေါအောင်ဆန်းစုကြည်နာမည်အတူကောခေါ်နိုင်မဲ့နီလန်ရှိပါသလားဆိုတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးဘဝတစ်ခုလုံးရင်းပြီးလှုပ်ရှားခဲ့တယ်လို့ကြော်စိုးတဲ့ဒေါအောင်ဆန်းစုကြည်ဟာရွေးကောက်ပွဲအနိုင်ရပြီးမြန်မာနိုင်ငံမှာဥဆောင်နိုင်ငံရေးသမားတူဖြစ်ရောက်ရှိလာပြီးဖြစ်တဲ့အကြောင်းဒါပေမဲ့သူ့အကြောင်းရေးတဲ့ပြောတဲ့သတင်းတောက်တွေအဖို့မကြာခဏအခက်ကြုံရတဲ့ကိစ္စကတော့ဒေါအောင်ဆန်းစုကြည်ကိုအတူကောဘလို့ခေါ်မလဲဆိုတဲ့ပြဿနာဖြစ်ကြောင်းဆောင်းပါရှင်ပက်ထရစ်လိုင်ယွန်စ်ကရေးသားထားပါတယ်အနောက်နိုင်ငံတွေကသတ်မှတ်ထားတဲ့ပထမနာမည်နောက်ဆုံးနာမည်တွေဟာမြန်မာနိုင်ငံမှာအသုံးမတည့်ကြောင်းမ ညီမလူမျိုးတွေဟာမိသားစုနာမည်တွေကိုပထမမျိုးဆက်ကနေနောက်မျိုးဆက်ကိုထည့်သွင်းနာမည်ပေးလို့မရှိကြောင်းတိသက်နာမည်ပေးပုံစံစနစ်မရှိသလိုဥနုလိုတူနာမည်မျိုးကိုအခုခေတ်မှာပေးလို့မရှိတော့ကြောင်းဆောင်းပါးကထောက်ပြထားပါတယ်ဒေါအောင်ဆန်းစုကြည်နာမည်ကိုခေါ်ရမှာအဖေဦးအောင်ဆန်းအမေဒေါခင်ကြီးစုဆိုတဲ့နာမည်ကတလန်လာအနန်နဲ့အဖွားအမိတွေကိုယူထားကြောင်းအကိုဖြစ်သူကဦးအောင်ဆန်းဦးဖြစ်တဲ့အတွက်ကြောင့်မို့ဒေါအောင်ဆန်းလို့ခေါ်လို့လည်းမသင့်တော့ကြောင်းညီမတွေကတော့ဒေါစုအမေစုလို့အတူကောက်ခေါ်ကြပြီးOxford Tech တို့ကဂုံတူးဆောင်ဒေါက်တာဘွဲ့ရထားတဲ့အတွက်ဒေါက်တာစုကြည်လို့ခေါ်ရမလို့ဖြစ်နေကြောင်းလဲဝေခွဲမရတာတွေကိုချရေးထားပါတယ် New York Times သတင်းစာကထုတ်ဝေတဲ့အင်္ဂလိပ်စာရေးထုံးစတိုင်စာအုပ်မှာတော့ဒေါအောင်ဆန်းစုကြည်ကို Miss အောင်ဆန်းစုကြည်လို့သာသုံးဖို့အကြံပြုထားတဲ့အတွက်အတူကောက်လိုချင်တဲ့သတင်းတောက်တွေဖို့အဖြေမရနိုင်ဖြစ်ရကြောင်းလဲဟာတာနော့ပြီးရေးသားထားပါတယ်ခင်ဗျာ